အခုလိုမျိုးဘင်္ဂလားဒေ့ရှ်အစိုးရဘက်ကကျွန်းကလေးစီကိုဒီဒုက္ခသည်တွေကိုပြောင်းရွှေ့ပေးဖို့ပြင်ဆင်နေတဲ့အပေါ်မှာရိုဟင်ဂျာဒုက္ခသည်တွေရဲ့သဘောထားဘယ်လိုရှိသလဲဆိုတာကိုလည်းတစ်ဆက်တည်းတင်ပြခြင်းပါတယ်။ဘင်္ဂလားဒေ့ရှ်အစိုးရဘက်ကမိုးကုံရင်ပြောင်းရွှေ့နေရာချထားမယ်ဆိုတဲ့ဗဟန်ဆန်ချာကျုံးပေါ်ကိုအတင်းကျပ်ပြောင်းရွှေ့ပေးမှာကိုဘင်္ဂလားဒေ့ရှ်နိုင်ငံကိုရောက်နေတဲ့ဒုက္ခသည်တွေကအတော်လေးစိုးရိမ်နေကြပါတယ်။ရေလွှမ်းမိုးနိုင်တဲ့အန္တရာယ်ရှိသလိုလူနေလို့မရတဲ့ကျွန်းတစ်ခုဖြစ်တာရဲ့လမ်းမဆက်သွယ်ရေးလုံခြုံရေးတွေတင်းကျပ်ထားပြီးတော့ဘဲမှသွားလို့လာလို့မရပဲသူတို့ကဘာလောကကြီးနဲ့အဆက်အသွယ်ပြတ်တောက်သွားမှာကိုလည်းစိတ်ပူပေနေကြတယ်လို့ကုတုပလောင်နဲ့ဘာလူခါလီဒုက္ခသည်စခန်းနေရိုဟင်ဂျာဒုက္ခသည်တွေကပြောပါတယ်ဒုက္ခသည်တွေကိုဆက်သွယ်မေးမြန်းထားတာနားဆင်ပါရှင်ဘင်္ဂလားဒေ့ရှ်နိုင်ငံကဒုက္ခသည်စခန်းနေတဲ့တိမ့်ချီပြီးခိုးလို့ရောက်ရှိနေတဲ့ရိုဟင်ဂျာဒုက္ခသည်တွေကိုအခုနှစ်မိုးရာသီကုန်ရင်ဘင်္ဂလားပင်လယ်အော်အတွင်းကဗဟန်ဆန်ချာဆိုတဲ့ကျွန်းပေါ်မှာပြောင်းရွှေ့ထားမဲ့အကြောင်းဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ကပြီးခဲ့တဲ့သတင်းပတ်ကကြေညာခဲ့တဲ့အပေါ်လူခွေရေးအဖွဲ့တွေဘက်ကစိုးရိမ်တကြီးကန့်ကွက်နေကြသလိုပဲရိုဟင်ဂျာဒုက္ခသည်တွေဘက်ကလည်းသူတို့ကိုပို့ဖို့စီစဉ်နေတဲ့ဘင်္ဂလားဒေ့ရှ်အစိုးရရဲ့အစီအစဉ်ကိုငြင်းဆန်ပါတယ်သူတို့ကိုပို့မယ်လို့ပြင်ဆင်ထားတဲ့အဲ့ဒီကျွန်းဟာပင်လယ်ပြင်ကြီးတွေကတက်နှုတ်ကျွန်းတစ်ခုဖြစ်တယ်လို့ရေလွှမ်းမိုးနိုင်တဲ့အနေအထားဖြစ်တာမို့ကလေးငယ်တွေပါဝင်တကြီးရွယ်အိုတွေနဲ့ဒုက္ခသည်တွေအတွက်အသက်အန္တရာယ်စိုးရိမ်ရပြီးလုံခြုံစိတ်ချမှုမရှိတဲ့အပြင်ကဘာကြီးနဲ့ပါအဆက်အသွယ်ပြတ်တောက်သွားမဲ့အရေးကြောင့်မသွားလို့ကြဘူးလို့ဒုက္ခသည်စခန်းနေမှာခိုးလုံနေထိုင်သူတွေကပြောပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံကော့ဆက်ဘဇာအနီကဘာလူခါလေးဒုက္ခသည်စခန်းနေရိုဟင်ဂျာဒုက္ခသည်ကိုမျိုးတန်ကသူတို့ကိုကျွန်းကိုပို့မဲ့အစီအစဉ်ကိုကြားသိရချိန်မှာတော့ဒုက္ခသည်တွေအနေနဲ့ဘသူမှမသွားလို့ကြဘူးလို့အခုလိုပြောပြပါတယ
်အဲ့ဒီဘက်ကိုကျွန်းချင်းနေစဉ်တကယ်အန္တရာယ်ရှိမယ်လို့ကျွန်တော်ထင်ပါတယ်အဲ့ဒီကျွန်းကတော့တကယ်ဟိုရေများရင်ရေလွှဲနိုင်တဲ့ကျင်းပြတဲ့တော့ကျွန်တော်ကြားဖို့ရတယ်အဲ့ဒါကြောင့်ဒီဒုက္ခတွေတော့ဘယ်ကိုပြန်ချင်းနေစဉ်တကယ်အန္တရာယ်ရှိနေတယ်အဲ့ကြောင့်မလို့ဒီဒုက္ခတွေမှာအဲ့ကျွန်းကိုပြန်ချင်းနေတိုင်ဖို့ဆရာမရှိပါဘူးအဲ့ဘက်ကကောင်းနေစဉ်အဆော့တဲ့ကြတာဟိုတော့လာရောတော့လာတော့တကယ်အများကြီးကတ်တင်နေချုံနေနေဒီတော့အကြကုနာကကျေစလို့ပဲအန်ရဂျင်းနိုင်တဲ့ဟိုကျွန်းကြီးလို့ပြပါတယ်အဲ့ကြောင့်မလို့တကယ်အဆောပလက်ကင်းနေပြီးတော့လာရတာတကယ်ခက်ခဲတင်းနေတယ
်ဘင်္ဂလားဒေ့ရှ်နိုင်ငံကော့ဆက်ဘဇာအနီကုတုပလောင်ဒုက္ခသည်စခန်းမှာနေထိုင်တဲ့ရိုဟင်ဂျာဒုက္ခသည်ဥမ္မောင်မောင်ကလည်းသူတို့ကိုဘင်္ဂလားဒေ့ရှ်အစိုးရဘက်ကအတင်းကျပ်ပို့ဆောင်မှာကိုစိုးရိမ်နေကြပြီးတော့သူတို့မသွားချင်ကြတဲ့အကြောင်းစခန်းတာဝန်ရှိသူတွေနဲ့ကုလသမဂ္ဂအဖွဲ့အစည်းတွေကိုတောင်းဆိုထားတယ်လို့ပြောပြပါဗျာ။အဲ
့ဒီနေရာကိုပြောင်းလဲရမှာဆိုလို့ဆိုရင်ကျွန်တော်ကမသွားဘူး။ဘာကြောင့်လဲဆိုတော့အဲ့ဒီမှာဘဝမကန်ချားလည်းမရှိဘူး။ကျွန်တော်တော့လာကောင်းလေဟောမရှိဘူးအဲ့ဒီမှာရှိတဲ့လူတွေကတော့အခုအဲ့ဒီကျောင်းတရားလူနေတဲ့ကျောင်းနေမှာဟုတ်ပါဘူးကျွန်တော်တို့တော့ကစပါကအဲ့ဒီပါကကျောင်းကျောင်းဆိုပြီးတော့ supporter တွေကလောလောဆယ်မရှိဘူးဒါကြောင့်လို့ဆိုရင်အဲ့ဒီမှာလူတွေကဘဝအမကန်ချမ်းမရှိဘူးအဲ့ဒီမှာတော့လာကောင်းလည်းမရှိဘူးအဲ့ဒီကျောင်းပေါ်မှာကျွန်တော်ကဘယ်လိုတော့နိုင်မှာလဲဟုတ်ကျွန်တော်ကလောလောဆယ်မတော်ချင်တဲ့ support တော့ဒီရှိတဲ့လူတွေကတော့တာမြတယ်မြတယ်လို့သူကနေရာတကူချပေးမယ်ဆိုလို့ချင်းသူကအဲ့ဒီချောင်းပေါ်မှာသူနေရာတွေပါရစီလောက်တာကျွန်တော်လည်းသိရတယ်ဒါပေမဲ့ကျွန်တော်တကယ်နဲ့လောကန်ကွာတာလည်းရှိတယ်ဒါပေမဲ့သူတို့ဆရာဘာမှအချွန်ကြတွေပါတယ်ကျွန်တော်ဆရာလောလောဆယ်ဘာမှအတိအကျမရရှိခဲ့ပါဘူးအခုထိ
အခုလက်ရှိအခြေအနေမှာတော့မြန်မာအစိုးရဘက်ကမွတ်စလင်ဒုက္ခသည်တွေအဖြစ်သုံးနှုန်းပြီးရိုဟင်ဂျာလို့နိုင်ငံတကာကခေါ်ဝေါ်တဲ့တိမ့်ချီတဲ့ဘင်္ဂလားဒေ့ရှ်ရောက်ရိုဟင်ဂျာဒုက္ခသည်တွေနေရရင်းကိုပြန်လာနိုင်ရေးဘင်္ဂလားဒေ့ရှ်အစိုးရမြန်မာအစိုးရနဲ့ကုလသမဂ္ဂအဖွဲ့အစည်းတွေပူးပေါင်းဆောင်ရွက်နေကြဆဲဖြစ်ပါတယ်လက်တလုံးမှာတော့မုတ်တုံမိုးရာတီမှာရာတီဥရုဆိုးဝါးလို့တဲ့အနေထားကြောင့်တောင်ကုန်းတွေပေါ်မှာနေထိုင်တဲ့ဒုက္ခသည်စခန်းတွေအတွင်းမြေပြိုကျပြီးတော့ဒုက္ခသည်တွေနေထိုင်ရာတဲတချို့ပျက်စီးတာကြောင့်အမိုးကာကအရေးတကြီးလိုအပ်နေလို့အရေးပေါ်ရွှေ့ပြောင်းမှုတွေလုပ်နေရဆဲဖြစ်ပြီးတော့တကယ်လို့များမိုးကုံလို့သူတို့ကိုဒီကျိုးပေါ်ကိုရွှေ့ပြောင်းပေးလိုက်မယ်ဆိုရင်အခြေအနေဟာတိထက်ပိုစိုးရိမ်စရာအနေထားဖြစ်သွားနိုင်တယ်ဆိုပြီးလဲဒုက္ခသည်တွေဘက်ကစိတ်ပူပေနေကြတာဖြစ်ပါတယ်ရှင်